ကမ္ဘာပေါ်က COVID-19 ကူးစက်မှုအများဆုံးနိုင်ငံပေါင်း90အစိုးရနဲ့မှာမြန်မာနိုင်ငံကအဆင့်86မှာရှိတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကပြုစုတဲ့စည်းရင်းကိုကိုးကားပြီးမြန်မာနိုင်ငံကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနကစနေနေ့မှာသတင်းထုတ်ပြန်ပါတယ်။အော်တိုဘာ24ရက်စနေနေ့ည8:00ကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာအခုချိန်ထိ COVID ကူးစက်ခဲ့သူပေါင်း 43,800 နီးပါးနဲ့သေဆုံးသူ 1,066 ဦးရှိသွားပြီဖြစ်ပါတယ်။စနေနေ့တရက်တည်းမှာလူပေါင်း 14,000 ကျော်ကိုဓာတ်ခွဲဆန်းသတ်ခဲ့ရမှာ 1,432 ဦးစီမှာကိုဗစ်ပိုးတွေ့ရှိရတာကြောင့်စစ်ဆေးခဲ့သူအလုံးရဲ့ဆယ်ရာခိုင်နှုန်းမှာပိုးတွေ့ရတာဖြစ်ပါတယ်။အရှိတောင်အာရှဒေသတွင်မြန်မာနိုင်ငံဟာကိုဗစ်ကူးစက်သူအရေအတွက်စတုတ္ထအများဆုံးဖြစ်ပြီးကိုဗစ်ကြောင့်သေဆုံးမှုမှာတော့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြီးရင်မြန်မာကတတိယလိုက်ပါတယ်။လက်ရှိအချိန်ထိကမ္ဘာမှာကိုဗစ်ကူးစက်မှုထိဆုံး၅နိုင်ငံကတော့အမေရိကန်၊အိန္ဒိယ၊ဘရာဇီး၊ရုရှားနဲ့အာဂျင်တီးနားအဆင့်လိုက်ဖြစ်ပါတယ်မြန်မာအင်ဒီဂျင်းတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ကအဆင့်18တရုတ်ကအဆင့်51မှာရှိပြီးထိုင်းနဲ့လာအိုတို့ကတော့ WHO ရဲ့ကူးစက်မှုအများဆုံးနိုင်ငံ90အစိုးရမှာပါဝင်တာမတွေ့ရပါဘူးဒါပေမဲ့အင်ဒိုနီးရှားကအဆင့်19ဖိလစ်ပိုင်ကအဆင့်20မှာရှိပါတယ်ခင်ဗျာ